မင်္ဂလာညနေခင်းပါရှင်2019ခုနှစ်မတ်လ12ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line meter 18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအီသီယိုးပီးယားလေကြောင်းလန်ခီးတဲ့တင်လေးရင်ပြကြပြီးတဲ့နောက် Boeing 737 MAX 8လေယာဉ်တွေကိုရန်နာထားတဲ့နိုင်ငံတွေပိုများလာပါတယ်။ငွေစားမှာဒိုင်းဆော့ဖို့ဒေါ်လာ 8.6 ဘီလီယံအပါအဝင်အစိုးရအသုံးစရထားချက်ဒေါ်လာ 4.8 ထရီလီယံကိုအင်ဖြူတော်ကတင်းလာတွေမှာထုတ်ပြန်လိုက်ပါတယ်။ဒိုင်းပြည်နယ်မှာကျူးလွန်ခဲ့တဲ့ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိအောင်လုပ်သွားမယ်လို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကအဖမ်းခံခဲ့ရတဲ့ကြံခုတ်လုပ်သားတွေကိုပြန်လွှတ်ပေးလိုက်ပြီးဖြစ်တဲ့အကြောင်း KIA ပြောခွင့်ရသူတဦးက VOA ကိုအတည်ပြုပါတယ်
။ဆော်ရောတာယီရှိဘက်ကနဲ့လူတစ်စုဆောင်တဲ့ဇူရက်တင်းနဲ့ရောထွက်ပါတယ်။ဒီကြံခင်းကလူရီခုနစ်ကျော်ကိုရောဖန်လာရောဖန်လာပေါ်တာ
မယ်။ပုံမူကြီးနော်ဘူးရဲ့ပြောပြချက်နဲ့အတူနိုင်ငံတကာသတင်းတွေအပြီးနားဆင်ကြရမှာပါ။ကရယာပြည်နယ်လိုက်ကောမြို့မှာစိုက်တူထားတဲ့ဗိုလ်ချုပ်ကျေးရွာကိုလာမယ့်18ရက်နေ့မှာနောက်ဆုံးထားဖယ်ရှားမပေးရင်အင်အားနဲ့ဖယ်ရှားမယ်အကြောင်းကရင်နီပြည်လူငယ်အင်အားစုကကြေညာချက်ထုတ်ပြန်ထားပါတယ်။ ARB Bank နဲ့ Omni Focus ကုမ္ပဏီတို့ရဲ့ချင်းငွေကိစ္စဟာအစိုးရနဲ့ပတ်သက်မှုရှိမရှိစတဲ့သတင်းလွှာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကပြောပြပါမယ်ရှင်။
အီသီယိုးပီးယားလေကြောင်းလိုင်းက Boeing 737 MAX 8ခီးသတင်းလေယာဉ်ပြတ်ကျသွားပြီးတဲ့နောက်အဲ့ဒီလေယာဉ်ပြန်တန်းလာကိုရပ်ဆိုင်းထားတဲ့နိုင်ငံတွေပိုတိုးလာနေပြီးအဲ့ဒီအထက်မှာဩစတြေးလျနဲ့စင်ကာပူနိုင်ငံတွေလည်းပါလာပါတယ်။ဒီလေယာဉ်အမျိုးအစားပြတ်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယအချိန်ပါ။အီသီယိုးပီးယားလေကြောင်းလိုင်းကခီးသတင်းလေယာဉ်ဟာတနင်္လာနေ့က Addis Ababa မြို့တော်လေဆိပ်ကနေပြန်တက်သွားအပြီးသိပ်မကြခင်မှာပဲပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါခီးသံနဲ့အမှုတန်း159ဦးစလုံးသေဆုံးသွားပါတယ်။အဲ့ဒီဖြစ်ရပြီးတဲ့နောက်တရုတ်အင်ဒိုနီးရှားဘရာဇီးနဲ့မက္ကဆီကိုနိုင်ငံတွေကသူတို့စီမှာရှိတဲ့ Boeing 737 MAX 8လေယာဉ်တွေကိုရပ်ထားလိုက်တာပါတနင်္လာနေ့ကလေယာဉ်ပြတ်ကျတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေချိန်မှာဒီလေယာဉ်တွေပြန်တန်းလာကိုယာယီရပ်ဆိုင်းထားလိုက်တာဖြစ်တယ်လို့ဩစတြေးလျနဲ့စင်ကာပူလေကြောင်းအာဏာပိုင်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေပြန်တက်သွားအပြီးမိနစ်ပိုင်းအတွင်းမှာပဲဂျာဗာပင်လယ်ထဲပြတ်ကျသွားတဲ့လေယာဉ်နဲ့အခုအီသီယိုးပီးယားလေကြောင်းလိုင်းကပြတ်ကျသွားတဲ့ Boeing 737 MAX 8လေယာဉ်တို့ဟာမော်တော်အတူတူပဲဖြစ်ပါတယ်။လေယာဉ်ပြတ်ကျမသွားခင်လေယာဉ်နောက်ပိုင်းကနေမိခိုးတွေထွက်လာတာကိုတွေ့လိုက်ရတယ်လို့မျက်မြင်တွေ့သူ2ဦးထဲမှနေကပြောထားပါတယ်။
2020ခုနှစ်အတွက်ဘတ်ဂျက်အမေရိကန်ဆွေရ30အတွက် 4.9 ထရီလီယံဒေါ်လာရထားတဲ့အကြောင်းအင်ဗီရိုကတင်းတာနေတော့ကကြေညာလိုက်ပြီးတော့ဒီထဲမှာနေဆက်ကတရားမဝင်ဝင်ရောက်လာတဲ့တွေကိုတားဆီးဖို့မက္ကဆီကိုနေဆက်ဒတိုင်းကာရေးအတွက်အသုံးရှိ 8.6 ဘီလီယံဒေါ်လာကိုသမ္မတထရမ့်ကတောင်းဆိုထားလဲပါဝင်ပါတယ်။ပင်တဂိုစစ်ဌာနချုပ်အတွက်အသုံးရှိကို900ခန်းလုံးတိုးပြီးတော့အသက်ကြီးသူအမေရိကန်ပြည်သူတွေအတွက်ပင်စင်နဲ့ကျန်းမာရေးစားရှောက်မှုအပါအဝင်တခြားစစ်တပ်အတွက်မဟုတ်တဲ့အသုံးရှိတွေကိုတော့900ခန်းလုံးလျှော့ဖို့သမ္မတထရမ့်ရဲ့အစိုးရအသုံးစရိတ်ဘတ်ဂျက်စီစဉ်မှာတောင်းဆိုထားတာပါ။ထရမ့်ရဲ့အစိုးရအသုံးစရိတ်ဆိုင်ရာအဆိုပြုမှုဟာလူလက်တန်းစားတွေကိုအင်မတန်ထိခိုက်စေတဲ့ရှက်ဖွယ်တောင်းဆိုထားချက်ဖြစ်တဲ့အကြောင်းအထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင် Chuck Schumer ကဝေဖန်လိုက်ပါတယ်။ကုန်ကျစရိတ်ကြီးမှပြီးတော့အသုံးမဝင်တဲ့ဒတိုင်းကာဖို့ထရမ့်ရဲ့ကြိုးပမ်းမှုတွေအကြောင်းပဲအစိုးရရန်တရားတချို့ရုတ်တရက်ပေးရတဲ့အဖြစ်မျိုးကြုံခဲ့ရတာကြောင့်သမ္မတရဲ့လုံရကြောင့်နိုင်ငံလုံးပြန်ဗျံပတာဖြစ်ခဲ့ရပြီဆိုပြီးတော့ Schumer နဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဒီသတင်းပတ်အတွင်းမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မက္ကီပြောင်စုအတွင်းတရားမဝင်နေဆက်ကနေဝင်ရောက်လာနေတဲ့ပြဿနာတွေကိုဖြေရှင်းမက္ကဆီကိုနေဆက်မှာတတိုင်းကာရမယ်ဆိုပြီးတော့အသုံးစရိတ်ချပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တိုက်တွန်းနေရလဲဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေပိုပြီးဆိုးလွားနေတာကြောင့်ဗင်နီဇွဲလားမှာရှိတဲ့အမေရိကန်တန်ယုံကကြံတဲ့ဝန်ထမ်းတွေအားလုံးကိုဒီသတင်းပတ်မှာပြန်ခေါ်တော့မယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကအမေရိကန်နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်ပြီးသမ္မတဒေါ်နယ်ထရမ့်ကလည်းအတိုက်ခံခေါင်းဆောင်ဝမ်ဂွာဒိုကိုယာယီသမ္မတအဖြစ်တရားဝင်အသိအမှတ်ပြုလိုက်ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအမေရိကန်တန်ယုံကမရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေကိုဇန်နဝါရီလမှာပြန်ခေါ်ထားပြီးဖြစ်ပါတယ်။ဒီကနေ့ဆိုရင်6ရက်ရှိလာပြီဖြစ်တဲ့ဗင်နီဇွဲလားတနိုင်ငံလုံးမှာလျှက်စစ်မီပြတ်တောက်နေတာဟာအမေရိကန်ပြည်ထောင်စုရဲ့လက်ချက်ဖြစ်တယ်လို့သမ္မတမာဒူရိုကထပ်ခါတလဲလဲဆွဆွဲပြောဆိုနေချိန်မှာပဲအမေရိကန်တန်ယုံကိုပိတ်တော့မယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။လူသေးဆုံးတာတွေလူရတာတွေရှိတယ်ဆိုတဲ့သတင်းတွေထွက်လာနေပြီမဲ့လေဆက်သွယ်ရေးတွေခက်ခဲနေတဲ့အတွက်အတည်ပြုလို့မရပါဘူး လျှက်စစ်တပ်ကပြတ်တောက်နေရတာဟာအမေရိကန်ပြည်တော်စုနဲ့ဗင်နီဇွဲလားတိုက်ခန်းတွေကစိုက်ဘာကနေတိုက်ခိုက်တာကြောင့်ဖြစ်တဲ့ဆိုပြီးသမရမာဒူရိုကပြစ်တင်ပြောဆိုထားပါတယ်။ယာယီသမရအဖြစ်ကိုကိုကိုကြေညာထားတဲ့ဝမ်ဂွာရိုကတော့အစိုးရအချင်းပြတ်ချစားတာနဲ့လွဲမှားတဲ့စီမံခန့်ခွဲရေးကြောင့်အခုလိုဖြစ်ရတာလို့ပြောပါတယ်။
ဥရောပသမဂ္ဂ EU ကနေပြည်နိုင်ငံထွက်ရေးဘယ်လိုရှေ့ဆက်ဆောင်ရွက်ရမလဲဆိုတာကိုဆုံးဖြတ်ဖို့သုံးရတာမဲခွဲဆုံးဖြတ်မှုကိုဒီနေ့ပြည်တွင်းလွှတ်တော်မှာစတင်လိုက်ပါလိမ့်။ပြီးခဲ့တဲ့နှစ်တုန်းကပြည်တွင်းအစိုးရနဲ့ EU တို့ကြားရရှိထားတဲ့သဘောတူညီချက်အရဝန်ကြီးချုပ်ထရီဆာမေရဲ့နောက်ဆုံးရအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီနေ့မှာလွှတ်တော်မှတ်တွေမဲပေးကြမှာဖြစ်ပါလိမ့်။မဲခွဲဆုံးဖြတ်မှုအပေါ်မှာကနဦးကထောက်ခံမှုနည်းခဲ့ပေမဲ့လေတင်းလာနေမှာတော့ဝန်ကြီးချုပ်မေက Strasbourg မြို့ကိုတွားရောက်ခဲ့ပြီးတော့ EU Commissioner မင်းကြီး Jean-Claude Juncker ကိုတွေ့ပြီးတော့ညှိနှိုင်းဖြေရှာဖို့သဘောတူညီချက်တွေရခဲ့တာကြောင့်တိုက်ခိုက်တွေကိုသူစိတ်ပြောင်းအောင်လုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ပြည်ထိုင်ပိုင်မြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်တို့ကြားနေဆက်အရေးညှိနှိုင်းဆွေးနွေးဖို့အပါအဝင်ကိစ္စရပ်တွေကိုဥရီကြောင်းအရာမဖြစ်မနေလိုက်နိုင်ရမယ့်အတိုင်းဆောင်ရွက်ဖို့ Juncker ကပြောဆိုလိုက်တဲ့အကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ပြည်ထောင်စု EU ကနေထွက်မဲ့ Brexit ဟာ March 29ရက်နေ့မှာစတဲ့အသက်ဝင်မှာဖြစ်တာကြောင့်သဘောတူညီချက်ဆိုင်ရာညှိနှိုင်းဖို့ပြည်ထောင်စုအတွက်ရက်အနည်းငယ်သာကျန်တော့တာဖြစ်ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီကနေအင်္ဂါညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ပြပြနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးသွားရတဲ့ဒီဖြစ်ခဲ့တဲ့တပ်ဖြတ်မှုတွေအတွက်ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်တော့မှာဖြစ်ပြီးမြန်မာနိုင်ငံဟာနိုင်ငံကရာစုတရားကုံယုံ ICC အဖွဲ့ဝင်နိုင်ငံတခုမဟုတ်တဲ့အချက်ကဘယ်လိုအတားဆီးမျိုးကိုမှဖြစ်စီမှာမဟုတ်ဘူးလို့ ICC တာဝန်ရှိသူတူဖြစ်တဲ့ Fakiso Mochocho ကိုကတနင်္လာနေ့မှာပြောပါတယ
် It may present a little bit of a challenge for us in terms of investigations but we have faced situations like that in the past and we have been able to deal with
ဆုံးနစစရာမှာကျွန်တော်တို့တွေအခက်အခဲအနေငယ်ရှိနိုင်ပါတယ်ဒါပေမဲ့အရင်ကလည်းဒီလိုအခြေအနေမျိုးကျွန်တော်တို့ရင်ဆိုင်ခဲ့ရဘူးပြီးကင်တွယ်လှုပ်ဆောင်နိုင်ခဲ့ဘူးပါတယ်ဥပပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်တောင်မှရှေ့ဆက်လှုပ်ဆောင်သွားမှာပါလို့ Fakiso Mochocho ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကို ICC ကိုယ်စားလှယ်အဖွဲ့တွားရောက်ပြီးတဲ့နောက်တနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါ။ဒုက္ခသည်စခန်းတွေကိုသွားတဲ့အခုခီးစဉ်ဟာစုံစမ်းစစ်ဆေးတဲ့အနေနဲ့သွားတာတော့မဟုတ်ဘူးလို့ကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေပေါ်ပြည်ပြည်စုံနဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်တယ်မလုပ်တဲ့ ICC ရှေ့နေ Fatou Bensoura ကလိလာဆန်းစစ်နေတာတွေသဘောထားအမြင်တွေရယူဖို့သွားရတာဖြစ်တယ်လို့ဆိုပါတယ်။ဒီကနဦးလိလာဆန်းစစ်ချက်ဟာတဦးချင်းတာဝန်ရှိမှုနဲ့သက်ဆိုင်တာတွေပဲဖြစ်ပါတယ်လို့မူချိုချိုကိုကပြောပါတယ်။မြန်မာဆွေရဘက်ကတော့ ICC ကစုံစမ်းစစ်ဆေးတာကိုလုံးဝလက်မခံဘူးလို့ပယ်ချထားပါတယ်။
ပြည်ခေနှစ်တုန်းကဖျက်သိမ်းခဲ့တဲ့မြောက်ကိုရီးယားရဲ့တာဝေးပစ်ဒုံးကျည်လွှတ်တည်ရေးစခန်းပြန်တည်ဆောက်နေတာကိုအာကာသတပ်ပုံတွေကနေတွေ့ရပြီးတဲ့နောက်မှာတော့မြောက်ကိုရီးယားအနေနဲ့ဒုံးကျည်လွှတ်တည်ရေးစခန်းစောင့်နေရမှာချင်းချင်းချင်းချင်းလှုံ့ဆောင်ဖို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကသတိပေးလိုက်ပါတယ်။မင်းကန်နယ်ဆွေးနွေးနေတဲ့အချိန်မှာမြောက်ကိုရီးယားအနေနဲ့ရော့ကက်ဒုံးပစ်လွှတ်ဖို့ပြောဆိုတာမျိုးဟာကမ္ဘာတဝန်းသတ္တမန်ရေးရအကျက်တဲကြီးတစ်ခုဖြစ်လာနိုင်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကဒီကနေ့မှသတိပေးလိုက်ပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ထိပ်တန်းပြောရေးဆိုခွင့်ရှိသူအဖြစ်လှုပ်ဆောင်ပေးနေတယ်လို့တောင်ကိုရီးယား Conservative အမတ်နာချွန်ဝန်းကဆွဆွေးထားချက်ပေါ်မှာတောင်ကိုရီးယားသမ္မတရုံးကဒီကနေ့မှပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။အမျိုးသားလွတ်တော်အတွင်းမှာနာကမင်ကွန်းပြောချိန်မှာခုလိုဆွဆွေးခဲ့တာဖြစ်ပြီးတော့သူပြောနေချိန်မိနစ်20လောက်မှာတော့အတိုက်ခံမတ်တွေကသူ့မင်ကွန်းပေါ်မှာအော်ဟစ်ဆန့်ကျင်ခဲ့ကြပါတယ်။နာရဲ့ပြောဆိုမှုဟာသမ္မတမွန်ကိုရောငြင်းငြိမ်းလိုလားတဲ့တောင်ကိုရီးယားပြည်သူတွေကိုပါစော်ကားတာဖြစ်ပြီးတော့တောင်းပန်ဖို့သမ္မတအင်ပြော်တော်ကတောင်းဆိုထားပါတယ်။နျူကလ িয়ার ဆိုင်ရာညှိနှိုင်းမှုကြီးတွေလှုပ်ဆောင်နေတဲ့ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့နှစ်နိုင်ငံဆက်ဆက်ရေးတည်မြဲဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဦးစားပေးဆောင်ရွက်နေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ထဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးစည်းဝေး၃ချိန်ကျင်းပခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ရဲ့ဖိအားပေးတိုက်တွန်းမှုကြောင့်ပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ချိန်တွေ့ဆုံရမှာနျူကလ িয়ার ဆိုင်ရာညှိနှိုင်းမှုပြန်စားပြလာတာလည်းဖြစ်ပါတယ်
။ဂျာမနီနိုင်ငံရဲ့ 5G ဆက်သွယ်ရေးအခြေခံစောက်အုပ်မှာယုံကြည်စိတ်ချရမှုမရှိတဲ့ကုမ္ပဏီတွေကိုအသုံးပြုမယ်ဆိုရင်အနာဂတ်ကာလမှာသတင်းအချက်လက်အပြန်အလှန်ဖလှယ်တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ကဂျာမနီကိုတနင်္လာနေ့မှာတတိပေးလိုက်ပါတယ်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့လှုပ်လို့ရင်အချက်လက်တွေပေါက်ကြားနိုင်ခြေရှိသလားဆိုတဲ့မေးခွန်းတွေထွက်နေချိန်မှာပဲအခုလိုတတိပေးလိုက်တာပါ။ဂ ဂျာမနီနိုင်ငံဟာဟာဝေးကုမ္ပဏီနဲ့လုပ်လို့မယ်ဆိုရင်ထောက်လိုင်းဆိုင်ရာနဲ့တခြားသတင်းအချက်အလက်တွေပြန်လည်ဖလှယ်တာကိုအမေရိကန်ဘက်ကရှော့ချလိုက်နိုင်ခြင်းရှိတယ်လို့အမေရိကန်သံတမန်ကြီးရစ်ချတ်ဂရန်နယ်ကဂျာမန်စီးပွားရေးဝန်ကြီးပီတာအော်မိုင်ယာစီတောက်ကြနေကပို့တဲ့စာထဲမှာသတိပေးထားတဲ့ကြောင်း The Wall Street Journal ကဖော်ပြပါတယ်တန်တမန်ဆက်သွယ်ရေးတွေနဲ့ပတ်သက်လို့တုတ်ပြန်ပြောဆိုမှာမဟုတ်ဘူးလို့ဂျာမနီနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူက AFP သတင်းဌာနကိုပြောပေမဲ့ 5G ဆက်သွယ်ရေးကွန်ရက်လုံခြုံရေးပိုင်းနဲ့ပတ်သက်တဲ့သဘောထားကိုတော့အားလုံးသိထားကြပြီသားပဲလို့ပြောပါတယ်။ဂျာမနီဝန်ကြီးအော်မိုင်ယာကစာကိုလက်ခံရရှိထားတယ်ဆိုတာဒီပြုပေမဲ့ဘာရေးထားတာလဲဆိုတာကတော့မပြောနိုင်ဘူးလို့ AFP သတင်းဌာနကိုပြောပြီးမြန်မြန်ပဲအကြောင်းပြန်သွားမယ်လို့ဆိုပါတယ်။
မွတ်စလင်တသန်းလောက်ကိုတရုတ်တို့ကထိန်းသိမ်းထားတဲ့စခန်းဟာအင်မတန်ဆိုးရွားတဲ့အခြေအနေဖြစ်တဲ့အကြောင်းပြောဆိုခဲ့ပြီးတော့ဖန်ထားတဲ့သူတွေကိုလွှတ်ပေးဖို့အပါအဝင်ထိန်းသိမ်းအစခန်းတွေကိုတိကျစုံစမ်းစစ်ဆေးမှုပြုလုပ်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ဝီဂါ၊ကာဇက်နဲ့တခြားလူနည်းစုမွတ်စလင်အဖွဲ့တွေကိုထိန်းသိမ်းထားတဲ့စခန်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပါဝင်နိုင်ငံတကာအကြိုင်းဝန်းကအစိုးရမှုတွေအပေါ်မှာဖြေလျှော့အောင်လေတရုတ်ကလှုံ့ဆော်တာတခုမှမရှိတဲ့အကြောင်းပြည်ပဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သမ္မတဆန်ဘရောင်းဘတ်ကပြောပါတယ်။တရုတ်နိုင်ငံရဲ့လူနည်းစုဘာသာဝင်တွေပေါ်မှာဆက်ဆံတဲ့တရုတ်မူဝါဒတွေကိုဝေဖန်ခဲ့ပြီးတော့တရုတ်နိုင်ငံဟာဘာသာရေးစစ်ထိုးနေတယ်လို့ဆွတ်ဆွဲခဲ့တဲ့ Brown Bag ရဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကဟောက်ကောင်မှာပြောဆိုချက်ပေါ်မှာတရုတ်ဘက်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ရှင်ကျန်းဒေသမှာထိန်းသိမ်းစခန်းတွေမရှိဘူးလို့တရုတ်ကော်မတီအစိုးရကအစပိုင်းတုန်းကညင်းဆိုခဲ့ပေမဲ့အခုခါမှာတော့ဒီစခန်းတွေဟာမွတ်စလင်အစိုးရတွေနဲ့ခွဲထွက်ရေးသမားတွေကိုတံပြန်နိုင်မဲ့အသက်မွေးဝမ်းကြောင်းပညာလေ့ကျင့်ပေးတဲ့စခန်းတွေဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ရှင်ကျန်းဒေသဟာတရုတ်ပိုင်းဖြစ်တယ်လို့ပြောဆိုထားပေမဲ့လည်းဒီရှင်ကျန်းဒေသခံတိုင်းဒေသအုပ်စုတွေကတော့သူတို့ရဲ့မွတ်စလင်ဘာသာတပ်ဝင်မှုတမူထူးခြားရဲ့ယဉ်ကျေးမှုနဲ့ဘာသာစကားတို့ပြောက်ကွယ်နေရပြီးတော့စီးပွားရေးပိုကောင်းမှုတရုတ်နိုင်ငံတွင်းကတခြားဒေသတွေကိုပြောင်းရှိနေတိုင်းခွင့်လည်းမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်
။စီးပွားရေးအင်အားကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေဟာအထူးအရေးကြီးတဲ့အဆင့်တစ်ခုမှရောက်နေပြီဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ဆိုးရွားတွေဘက်ကဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုနေတာတွေရေရရမရှိတဲ့အတွက်လေးလာသုံးသပ်သူတွေကတော့မေးခွန်းထုတ်နေကြပါတယ်။အဓိကကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့အရင်ကခံမှန်းထားတဲ့အတိုင်းဧပြီလအစောပိုင်းမှာတွေ့ဆုံပြီးကုန်သွယ်ရေးစစ်ပွဲအဆုံးသတ်ရေးသဘောတူညီချက်တခုကိုအပြီးသက်လှုပ်ဆောင်နိုင်ပါမလားဆိုတာမေးခွန်းထုတ်လာကြတာပါ။သမ္မတထရမ့်နဲ့သမ္မတရှီတို့ထိပ်သီးအစည်းအဝေးလုပ်ပြီးသဘောတူညီချက်လက်မှတ်ရေးထိုးဖို့ရက်မတက်မှတ်ရသေးဘူးလို့အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတင်းလာနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။
2019ခုနှစ်မတ်လ12ရက်အင်ကာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်သွယ်ချက်တွေသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာဖမ်းဆီးခံရတဲ့ကြံခုတ်လုသား80ကိုပြန်လွှတ်ပေးလိုက်ပြီးဖြစ်ကြောင်းနဲ့တနင်္လာနေ့ကတပ်မတော်နဲ့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားကြောင်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကပြောပါတယ်။တိဘောမြို့နယ်မှာတော့တပ်မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားတိုက်ပွဲတွေကြောင်းဒေသခံ600လောက်ဟာကျေးသီးမြို့ကိုတင်ရှောင်နေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကြံခုတ်လုတာ80လောက်ဟာကော့ခိုင်မြို့နယ်မန်ပိန်ကျေးရွာအုပ်စုမန်ကောင်းရွာကနေဒီလ4ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးခေါ်ဆောင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းအတွင်းမှာသူတို့ကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ကြံခုတ်လုတာတွေပြန်လွှတ်ပေးလိုက်တဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
ဆရာတော့တည်ရှိပေကနဲ့လူတိစုဆောင်တဲ့ဇူရဲတည်နေတော့ထွက်ပါတယ်ဒီကြံခင်းကလူရီခုနစ်ကျော်ကိုတော့ဖဏတော့ဖဏပေါ့ဒါမဲ့ဘလို့ပြောမှလဲအဲ့ဒီရွေးကိုနေရာနဲ့အဆင်မပြေတဲ့ခါကျတော့သူတို့ရဲ့ဒီတက်တီတဲ့နေရာတိခေါ်တာလေဆိုတဲ့တင်ဖက်ပါတယ်။၃ရက်လောက်ရှိပြီတင်တယ်သူတို့တဖွဲ့ပြီးတဖွဲ့စီစီပြန်မှပြန်လို့တာ။ဥမာဒီအင်းထောင်းဒီဒီလေပါတယ်။နောက်အကြည့်ရွေးဦးတယ်လေပါတယ်။နောက်ပြီးတော့ကျတို့ချင်းတိုင်းတမဟုတ်တာဒီလေပါတာပေါ့။အဲ့ဒါကိုစီစစ်သမားပြည်နည်းပြန်လို့တာ။နေ့အရောက်20ကျော်လွတ်ပြီးမှခုမချမ်းတော့ဘူးလို့ပြောတာ
။ KIA ကဖမ်းဆီးသွားတဲ့ကြံခုတ်လူသားတွေကပလောင်လူမျိုးတွေပြန်လွတ်လာပြီဖြစ်ကြောင်းကိုရှမ်းပြည်နယ်မြောက်ပိုင်းအခြေစိုက်တအန်းပလောင်အမျိုးသမီးအဖွဲ့ကဘိုကော်မတီဝင်လွေချစ်15ကအခုလိုပြောပါတယ်။
ကိုခိုင်ရခိုင်ခင်ရတဲ့ဟာတွေကြတော့ဒီမှာတော့ပလောင်ပေါ့နော်တန်းပလောင်တွေတော့အကုန်လုံးလွတ်လာပြီဒါပေမဲ့နှစ်ယောက်တော့ကျန်တယ်နှစ်ယောက်ကနာမည်အမားယူကြောင်းမလို့သူတို့နှစ်ယောက်တော့ကျန်မလို့ပေးဘူးဒါပေမဲ့ပြန်မှုပေးမလို့ပြောတာပေါ့နော်အာပြန်လာပေးတာကပထမတော့ကတော့တိတိကျကျမသိရဘူးဒုတိယတော့လွတ်တဲ့ဟာက26ရက
်ကိုခိုင်မျိုးနဲ့အုတ်ချွေရမှုဥကြော်လွင်ကတော့ပြန်လွတ်ပေးတဲ့တရင်ကြားသိရပေမဲ့ဘယ်နှစ်ယောက်လွတ်လာတယ်ဆိုတာအတိအကျစဉ်းရင်းမရသေးကြောင်းပြောပါတယ်ကိုခိုင်မျိုးနဲ့အတွင်းမှာ KIA ကလူသစ်စုဆောင်ဖို့ဆောင်ရွက်ခဲ့တဲ့နောက်ဒီလ6ရက်နဲ့17ရက်နေ့တွေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုဗိုလ်မှူးကြီးနော်ဘူးက
ရှမ်းမြောက်ဘက်မှာဖြစ်ပါတယ်ကျွန်တော်ကချင်းပြည်နယ်ဘက်မှာတော့မဖြစ်ဘူးကနော်အရင်ဘက်ကတစ်ခေါက်ဖြစ်တယ်မနေ့ကပြောဖြစ်တယ်နှစ်ခါပေါ့နှစ်ခေါက်ဖြစ်တာပေါ့မနေ့ကမှနှစ်ခေါက်ဖြစ်တာပေါ့အဲ့ဒါလေဟိုကေရသတင်းရှိနေမယ့်ဘက်မှာဟိုကုခိုင်မြို့နယ်ပြီးမှဖြစ်ပါတယ်
KNG ကချင်သတင်းဌာနကတော့ဒီလ17ရက်နေ့ကကိုခိုင်မြို့နယ်မှာတိုက်ပွဲ၄ကြိမ်ဖြစ်ပွားကြောင်းနဲ့12ရက်နေ့မနက်ကလည်းတိုက်ပွဲ၄ကြိမ်ဖြစ်ပွားကြောင်းသတင်းဖော်ပြထားပါတယ်။တီဘောမြို့နယ်အတွင်းမှာတော့အစိုးရတပ်မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ဂျာမန်ရှင်းရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်ကကျေးရွာ၁၀ရွာလောက်ကဒေသခံတွေယာနဲ့ချီပြီးကျေးတိမြို့ကိုတင်းရှောင်နေရကြောင်းကျေးတိမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းစံမင်းကပြောပါတယ်။
ဒီကောမြို့နယ်ထဲမှာအုပ်စုကနှစ်အုပ်စုတော့ပေါ့နော်မိုင်းတုံအုပ်စုနဲ့ကွန်ခါအုပ်စုရွာ၁၀ရွာလောက်ရှိတယ်ဗျလူရေက600လောက်ရှိတယ်ပေါ့နော်အများတော့အချင်းကလေးနဲ့တက်ကြီးရွယ်ဦးတွေပုံများတယ်ဗျချိုးကြတော့အဝတ်တထဲကိုတစ်ခုနဲ့ပဲလာကြတာပေါ့နော်အဲ့လိုမြှောက်ပြေးလာကြတဲ့ပုဂ္ဂိုလ်တွေများတယ်ဗျနေရာနေရာခွဲပြီးမှတပွဲဆောင်နတ်ခွေရစကမ်းပေါ့နော်အဲ့လိုမျိုးလေးခွင်းချောင်းတစ်ချောင်းမှာခွဲထားထားကြ
ဒီကနေ့မှာတော့ကျေးတိမျိုးနဲ့အနီးနားမှာတိုက်ပွဲတွေညင်သက်နေပြီးတီဘောနဲ့နမ်လန်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပေမဲ့တီချာအတီးပြုတ်ချက်တော့မရသေးပါဘူးပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းတမ်ရော်နဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်တမရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစီးရဲလှုပ်ရှားတာတွေကိုလေးလာတိုက်ရက်ဆိုင်ထားမှဖြစ်ကြောင်း2018ခုနှစ်ဒီဇင်ဘာလ21ရက်နေ့ကကြေညာထားပါတယ်ဒီလိုကြေညာပြီးနှစ်လတာကာလအတွင်းတိုက်ပွဲတွေရောကြခဲ့ပေမဲ့3လနီးပါးကြာမြင့်ချိန်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလိုတိုက်ပွဲသတင်းတွေထွက်ပေါ်နေတဲ့အချိန်တည်းမှာတော့တမ်ရော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်မှာဒီကနေ့တွဲဆောင်ဆွေးနွေးခဲ့တယ်လို့မနေ့ကလည်းအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကကိုယ်စားလှယ်တွေနဲ့တွဲဆောင်ဆွေးနွေးခဲ့ပါတယ်။
တန်ခေါ်လုပ်သားတွေကိုပြန်လွှတ်ပေးလိုက်ပြီဆိုတဲ့အကြောင်းကိုမိုးစောစွန်စန်တင်ပြခဲ့တာပါအခုကရားပြည်နယ်ကဗိုလ်ချုပ်ကျေးရုပ်ဖယ်ရှားရေးတောက်ဆမှုဘက်ကိုလည်းအလှည့်ပေးပါဦးမယ်ကရားပြည်နယ်လွိုက်ကော်မြို့မှာစိုက်တူထားတဲ့ဗိုလ်ချုပ်ကျေးရုပ်ကိုပြည်နယ်အစိုးရအနေနဲ့အခုလ18ရက်မှာနောက်ဆုံးထားဖယ်ရှားပေးဖို့ကရင်နီပြည်လူငယ်အင်အားစုကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီကြားထဲမှာအစိုးရဘက်ကတွေးဆညှိနှိုင်းဖို့အကောင့်ထဲမဖို့ရင်လူထုအင်အားနဲ့ဖယ်ရှားသွားမယ်လို့ကယင်းနီလူငယ်ခေါင်းဆောင်တွေကပြောထားပါတယ်ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်အများဆန္ဒမပါဘဲဗိုလ်ချုပ်ကျေးရုပ်စိုက်ထူခဲ့တဲ့ကရားပြည်နယ်အစိုးရအဖွဲ့အနေနဲ့မတ်လ18ရက်နောက်ဆုံးထားပြီးဗိုလ်ချုပ်ကျေးရုပ်ဖယ်ရှားဖို့နဲ့တကယ်လို့တမဟရမတိုင်ခင်ဒီကိစ္စကိုမဖြေရှင်းပေးဘူးဆိုရင်တော့အရင်ကတောင်းဆိုခဲ့တဲ့ကျေးရုပ်ဖျော်သိမ်းရေးနဲ့ရွှေပြောင်းရေးမူတိုင်းအခိုင်အမာရပ်တည်သွားမယ်လို့ကင်းနီပြည်လူငယ်အင်အားစုရဲ့သတင်းပြန်ကြားရေးတောင်းအခန်းခွန်သောမတ်စ်ကပြောပါရယ
်18ရက်နေ့ထိဆိုတော့ကျွန်တော်တို့ကြားထဲမှာမိနိုင်လို့ရအောင်ပေါ့ညဦးနှစ်ဖက်လုံနိုင်ဖို့အတွက်ကျွန်တော်တို့ဆွဲခေါ်တာပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီကြားထဲမှာတို့ရဲ့ညိနိုင်မှုကိုကျွန်တော်တို့စောင့်နေတယ်တကယ်လို့ဒါ18ရက်နေ့ရှိကြမ်းအတောင်တိတ်ရုံမယ်ဘာမှပြောလာတာမရှိဘူးဆိုတော့ဒီရုပ်ရှိပြောင်းရေးကိုကျွန်တော်လူထုအားနဲ့ပဲဆက်ပြီးတော့တွားမှာဖြစ်တယ်ပေါ့နော်ဗျာ
ဗိုလ်ချုပ်ကျေးရုပ်စိုက်ထုမှုကိုကန့်ဝတ်ခဲ့ကြတဲ့ကရင်နီလူငယ်တွေရဲ့ထိုင်တဲ့ဘက်ကိုရဲတပ်ဖွဲ့ကတုံ့ညိတိုင်တိုင်ဖြိုခွင်းခဲ့ပြီးကရင်နီလူငယ်တွေကိုငိမ့်စုစီပုံမှန်တွေနဲ့တရားစွဲခဲ့ပါတယ်အဲ့ဒီနောက်ဖေဖော်ဝါရီ18ရက်မှာဗိုလ်ချုပ်ကျေးရုပ်ဖြစ်မြောက်ရေးကော်မတီနဲ့ကရင်နီလူငယ်တွေတွေ့ဆုံခဲ့ကြပေမဲ့ကျေးရုပ်ကိုပြည်내အစိုးရကိုအနှံ့လိုက်ပြီးဖြစ်လို့အစိုးရနဲ့သက်ဆိုင်ကြောင်းပြောလာရတဲ့အတွက်ပြည်လည်မှုမရခဲ့ပါဘူးဒါကြောင့်ကရားပြည်내ဝန်ကြီးချုပ်ဦးအဖောင်းရှုနဲ့ပြည်내စီမံဘဏ္ဍာဝင်ကြီးဦးမော်မော်တို့အနေနဲ့မတ်လ18ရက်နောက်ဆုံးထားပြီးကြေးရုပ်ကိုရွှေရောင်းပေးဖို့ကြေညာချက်ထုတ်ပြန်လိုက်တာလို့ ခွန်သောမတ်စ်ကပြောပါတယ်
ပြေးရုပ်ကိုနိုင်ငံရေးကစားကွက်တစ်ခုလို့တုံ့ချတဲ့အတွက်ကျွန်တော်တို့ကန့်ကွက်နေဖြစ်တယ်လူမျိုးစုတစုနဲ့တစုကကွဲပြီးစေကရနီမှာဘယ်တော့မှမရှိခဲ့ဘူးဒီလိုပြေးရုပ်တိုက်ကဖြစ်ပေါ်ပြီးနောက်ပိုင်းကျွန်တော်တို့ပြည်နယ်မှာငင်းချမှုတွေအများကြီးရှိတယ်ဘရီဗီဟာတွေအများရှိတဲ့အတွက်ကျွန်တော်ကန့်ကွက်တော့ဖြစ်တယ်ငင်းချရေးတွားနေတဲ့ပြည်နယ်ကြီးတစ်ခုပေါ့နော်ဆိုတော့ဒီဟာကိုအဟောက်တာအနောက်ဆက်ဖြစ်စေတဲ့ကိစ္စတွေဟိုထိခိုက်စေတဲ့ကိစ္စတွေဖြစ်တဲ့အတွက်ကျွန်တော်တို့ကန့်ကွက်တာဖြစ်တယ်ပေါ့
အခုကိစ္စနဲ့ပတ်သက်ပြီးကြားပြည်နယ်အစိုးရနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးအပါအဝင်ပြည်နယ်လွှတ်တော်အမတ်တချို့ကVOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုံးပြန်လည်ဖြေကြားတာမရှိခဲ့ပါဘူး။လွယ်ကုံမျိုးကန္နာဟင်းဝန်ပန်းညာထဲမှာတိစောက်ထားတဲ့ဗိုလ်ချုပ်ကြီးုပ်ပြန်ဖယ်ရှားပေးဖို့ KNY လူငယ်တွေကဇန်နဝါရီ31ရက်ထဲကတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်။ကြီးုပ်ဆောက်လုပ်ခဲ့တဲ့ကုန်ကျစရိတ်သိန်း1000ကျော်ကိုပို့မွင့်လင်းလင်းချပြဖို့လည်း KNY လူငယ်တွေကတောင်းဆိုထားတာပါ။သတင်းပတ်တည်နဲ့ချီပြီးကြီးုပ်ဖြုတ်ချရေးထိုင်တပိတ်ဆင်နွှဲခဲ့တဲ့လူငယ်အများပြားဖမ်းဆီးခံရတယ်လို့အဲ့ဒီတည်းက54ယောက်ငိမ့်စုစီပုံမှန်တွေနဲ့တရားစွဲဆိုခံရပြီးလက်ရှိမှာတော့အားလုံးကိုအမှုပြန်ရှုတ်သိမ်းထားပါဗျ
။ဗိုလ်ချုပ်ကျေးရုပ်ဖက်ရှားရေးကရင်နီလူငယ်တွေတောင်းဆိုချက်ကိုကိုစောထက်ပြောပြခဲ့တာပါ။အခု Omni Focus Company နဲ့ AR Band တို့ရဲ့ချင်းငွေကိစ္စကိုနားဆင်ကြရပါမယ်ရှင်။ရန်ကုန်တိုင်းအစိုးရရဲ့အာမခံချက်နဲ့ Omni Focus Company ကို AR Band ကချင်းငွေထုတ်ပေးခဲ့တာမှာကုမ္ပဏီကချင်းငွေပြန်မဆက်တာကြောင့်ကုမ္ပဏီကိုတရားစွဲမယ်လို့ AR Band ဘက်ကထုတ်ပြန်ထားပါတယ်။ရန်ကုန် YBS စီမံကိန်းမှာပါဝင်နေတဲ့ Omni Focus Buscar Light Company အကြီးအကဲကတော့ချင်းငွေကိစ္စမှာအစိုးရနဲ့မပတ်သက်ဘူးလို့တုံ့ပြန်ထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
YBS စီမံကိန်းကိုထောက်ကူပြုဖို့ Public ကကုမ္ပဏီတွေကို AR Band ကချင်းငွေထုတ်ချီတာပြီးပြန်မဆက်တဲ့ကုမ္ပဏီတွေကိုတိုင်းဒေသကြီးအစိုးရနဲ့အများပြည်သူတေပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကိုအကြောင်းကြားအကူအညီတောင်းခံပြီးတရားစွဲသွားမယ်လို့မလတ်ရှိရနေ့ကဗန်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းထုတ်ပြန်ပြီးတဲ့နောက် Omni Focus ဥက္ကဋ္ဌဖြစ်တဲ့ကိုကျော်နေဝင်းကကုမ္ပဏီနေနဲ့ချေယူတာနေဆိုတာမှန်ပေမဲ့ဒီချင်းငွေကိစ္စမှာတိုင်းစိုးရပါဝင်ပတ်သက်မှုမရှိဘူးလို့ဆိုပါတယ
်။ဆိုတော့ပါဝင်ပတ်သက်မှုကကျွန်တော်စစချင်းနေပြောပါတယ်။ကျွန်တော်စိတ်မြင်လဲကျွန်တော်ထုတ်တာပြီးသားပါ။လုံးဝပါဝင်ပတ်သက်မှုမရှိပါဘူး။ရှိတယ်လို့ပြောတဲ့လူတွေကဒီချိန်မှာမရှိဘူးတဲ့ကြည့်တယ်ဘယ်လိုကိစ္စသလိုရှင်းရပါလိမ့်။နော်။ချင်းငွေကိစ္စဒီ B2B Change UN ဖြစ်ပါတယ်။ကျွန်တော်တို့ကုမ္ပဏီကနေပြီးတော့ AR ဘောင်ချင်းချင်းတာဖြစ်ပါတယ်။အတိုင်းတိုင်းဒီဆိုအဖွဲ့တော်တော့ကောင်းသူကဌာနအားတော်တော့အားမကျွန်တော်တို့ပေါင်းခံပြီးသားကမရှိပါဘူးခင်ဗျအဲ့လိုမျိုးရှိတဲ့ကြိုးပြောနေတာကရမားဆိုတာအမှန်မှန်နေဖြစ်ပါတယ်အဲ့ရဲ့စာရင်းလေးရဲ့ဒီဘလိုမျိုးထောက်ခံပေးထားလဲဘယ်သူထောက်ခံပေးထားလဲဆိုတဲ့ဟာတော့ဟိုပီအော်ရီပါလန်တစ်ပါတယ်မတိကြောင်ဆောင်ကြီးပြောနေတာဖြစ်ပါတယ်နော်ဟုတ်ကဲ့ပါကျွန်တော်ဒါတော့အတူတူပြောလို့ရပါတယ်နော်
ဒါပြင်ကုမ္ပဏီတွေကိုငွေချေးပေးဖို့ရန်ကုန်တိုင်းစိုးရကမေတ္တာရက်ခံတဲ့စာဆောင်ဟာလူမှုကွန်ရက်ဆမ်းမျက်နှာမှာပြန့်လှန့်ခဲ့ပါတယ်။ဒီမေတ္တာရက်ခံစာဟာ Omni Focus ကုမ္ပဏီတွေထောက်ခံတာမဟုတ်ဘူးလို့လည်းကိုကျော်နေဝင်းကသတင်းဌာနတစ်ခုမှပြောသွားပါတယ်။ WBS စီမံကိန်းချင်းငွေကိစ္စအစကတည်းကရှုပ်ထွေးမှုတွေရှိခဲ့တာကြောင့်တိုင်းဒေသကြီးအစိုးရအနေနဲ့လွှတ်တော်ကိုရောပြည်သူလူထုကိုရောရှင်းရှင်းလင်းလင်းတင်ပြတဲ့ကိစ္စမျိုးဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါက်တာညိုညိုတင်းကပြောပါတယ်။အင
်းမင်းတို့အစိုးရကတာဝန်ယူမှုအပြည့်နဲ့ဟိုဖြည့်ရှင်းလိုက်လို့ရှိရင်တော့တာဝန်ပြီးတော့ဖြည့်ရှင်းပေးရင်တော့ကောင်းတာပေါ့နော်ဒါပေမဲ့လည်းဒီငွေတွေချီဒီကျောင်းကောင်းဝင်ဖို့ပတ်စံနေအောင်မှတွတ်တော်ကခွင့်မပြုဘဲနဲ့ပေါ့နော်အစိုးရကယူခဲ့တာဖြစ်တယ်လေအဲ့တော့ပတ်စံချီးတယ်ဆိုတဲ့ကိစ္စတွတ်တော်ခွင့်ပြုမှချီးရတာပေါ့နော်အခုကသူကပုဂ္ဂလိကကုမ္ပဏီတစ်ခုကိုဟိုပတ်စံချီးပေးပါ YBS ကလုပ်ငန်းတွေအဆင်ပြေအောင်လို့ပတ်စံချီးပေးပါဆိုပြီးတော့ဟိုမြစ်တာရက်ခံတဲ့သဘောထက်ကပူတာပေါ့နော်ရုံးစားလိုက်ထွက်လိုက်တယ်ဆိုတဲ့အခါကျတော့လေနော်အဲ့တော့အခုဟာကဟိုမပြေးတော့ခံရရှိအစိုးရမှတာဝန်ရှိတယ်ဖြစ်တာပေါ့လေအဲဒါပေမဲ့လေပေါ့နော်ဒီကိစ္စကအာဒါဆွတ်တော်ကဆွတ်တော်လည်းတင်ရတာလည်းကိစ္စမဟုတ်ဘူးဆိုတော့အဲတော့အဲလက်တွေ့မှာတော့ဘလို့မှအစိုးရအနေနဲ့ကတော့ရှင်းရှင်းပြောရမရတဲ့ကိစ္စဖြစ်တယ်လေ
ဒရင်မီဒီယာတချို့မှာတော့လက်ရှိ AR ဝရီဘန်နဲ့ Omni Focus ကုမ္ပဏီကြားချင်းငွေပြဿနာမှာရန်ကုန်တိုင်းဒေသကြီးအစိုးရပါဝင်ပတ်သက်နေရဆိုပြီးဖော်ပြနေကြတာပါဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူချို့ကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင် VOE ရဲ့နေ့စဉ်ရေဒီယိုနဲ့ TV သတင်းလောအစီအစဉ်တွေကို VOE Internet ဆာမျက်နှာ bamis.voanews.com မှာနှာစင်ကြည့်ရှုနိုင်ကြပါတယ်ရှင်
ရရှိမှခင်ဗျာအဂတိလေစာမှုရင်းနဲ့တိုင်ကြားခံရတဲ့တရင်းဃာရီတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီစစ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူအဖွဲ့အစည်းမှာဒါဟာစံနမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုအတွက်မျောလင့်စရာတွေရှိလာပြီလားအခုခေတ်သစ်စနစ်သစ်မှာမြန်မာလူအဖွဲ့အစည်းအတွင်းအဂတိလေစာမှုတပ်ဖြည့်ရေးမှာအစိုးရပြင်ဘယ်သူတွေမှရောတာဝန်ရှိပါသလဲဒီလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပါတယ်။ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီနေ့ည9နာရီခွဲနောက်ပိုင်းထုတ်လွှင့်ကြမယ့်ဓာတ်ရိုက်လေလံဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းစီစဉ်တွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။ VOA American တန်ရဲ့အင်ကာနဲ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုအင်ကာနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ Ethiopia လေကြောင်းလိုင်းက Boeing 737 MAX 8 ခီးသတင်းလေယာဉ်ပျက်ကျသွားပြီးတဲ့နောက်အဲ့ဒီလေယာဉ်ပြန်တန်းလာကိုရပ်ဆိုင်းထားတဲ့နိုင်ငံတွေပိုတိုးလာနေပြီးအဲ့ဒီထက်မှာ Australia နဲ့ Singapore နိုင်ငံတွေလည်းပါလာပါတယ်။ဒီလေယာဉ်မျိုးစားပျက်ကျတာအခုဒီချိန်ဟာ9လအတွင်းဒုတိယအကြိမ်ပါ။Ethiopia လေကြောင်းလိုင်းကခီးသတင်းလေယာဉ်ဟာတနင်္ဂနွေနေ့က Addis Ababa မြို့တော်လေဆိပ်ကနေပြန်တက်သွားအပြီးတိတ်မကြခင်မှာပဲပြတ်ကျသွားတာကြောင့်လေယာဉ်ပေါ်ပါခီးသည်နဲ့အမှုတန်း159ဦးစလုံးသေဆုံးသွားပါတယ်။အရေးဖြစ်ရဖြစ်ပြီးတဲ့နောက်တရုတ်၊ Indonesia၊ Brazil နဲ့ Mexico နိုင်ငံတွေကသူတို့စီမံရှိတဲ့ Boeing 737 MAX 8လေယာဉ်တွေကိုရပ်ထားလိုက်တာဖြစ်ပါတယ်။2020ပြည့်နှစ်အမေရိကန်အစိုးရသုံးစရိတ်တွေဒေါ်လာ 4.8 ထရီလီယံရထားတဲ့ကြောင်းသမရအင်ပြည်တော်ကတနင်္လာနေ့မှာကြေညာလိုက်ပါတယ်အဲ့ဒီထဲမှာနေဆက်ကတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အမေရိကန်မက္ကဆီကိုနေဆက်မှာတတိုင်းကာရေးအတွက်အသုံးစစ် 8.6 ဘီလီယံဒေါ်လာကိုသမရဒေါ်နယ်ထရမ့်ကထည့်သွင်းတောင်းဆိုထားပါတယ်ဗင်နီဇူလာနိုင်ငံရဲ့အခြေအနေပိုပြီးဆိုးလာနေတာကြောင့်ဗင်နီဇူလာမှာရှိတဲ့အမေရိကန်တန်ယုံကဂျန်နယ်ဝန်ထမ်းတွေအားလုံးကိုဒီသတင်းပတ်မှာပြန်ခေါ်တော့မယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်သမ္မတနီကိုလပ်စ်မာဒူရိုကအမေရိကန်နဲ့တန်တမာဆက်ဆံရေးဖြတ်တောက်လိုက်ပြီးသမ္မတဒေါ်နယ်ထရမ့်ကလည်းအတိုက်ခံကောင်းဆောင်ဝန်ကွားတို့ကိုယာယီသမ္မတအဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးတဲ့နောက်ရပ်ပိုင်းတွင်မှာပဲအမေရိကန်တန်ယုံကမရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေကိုဇန်နဝါရီလမှာပြန်ခေါ်ထားပြီးဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်ထောင်ပေါင်းများစွာအိုးရင်စွန့်ထွက်ပြေးသွားရတဲ့အထိဖြစ်ခဲ့တဲ့တပ်ဖြတ်မှုတွေအတွက်ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိအောင်လုပ်သွားမှာဖြစ်ပြီးမြန်မာနိုင်ငံဟာနိုင်ငံရာစုတရားခွင်ရုံး ICC ဖော်ဝင်နိုင်ငံတခုမဟုတ်တဲ့အချက်ကဘယ်လိုအတားဆီးမျိုးမှဖြစ်စေမှာမဟုတ်ဘူးလို့ ICC တာဝန်ရှိသူတူကတနင်္လာနေ့မှာပြောပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.